ဘုရားခင်ညွန့်ကအခုသူလွတ်မြောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဗာများမှတ်ချက်ပြီးပြောဆိုပါလိမ့်ခင်ဗျာ
အဲသူကတော့ဝန်တာပါတယ်ပေါ့နော်သူကျေးဇူးလေးတင်ပါတယ်ပေါ့သူကခုလိုလွတ်ပေးတဲ့အတွက်သူကိုစောင့်ရှောက်တဲ့အတွက်ဒါပေမဲ့သူတပည့်တွေသူမိတ်ဆွေတွေမလွတ်သေးတဲ့အတွက်တော့စိတ်မကောင်းဘူးလို့ပြောပါတယ်
ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာရောသူဗာများသုံးသပ်တယ်ခင်ဗျာ
သူ test ဖြစ်တယ်သူ appreciate ဖြစ်ပါတယ်သူက RFA တို့ DVB တို့လည်းနားထောင်တယ် BBC လည်းနားထောင်တယ် VOE လည်းတစ်ခါတလေနားထောင်တယ် channel ကိုဖတ်တယ်ဆိုတော့သူက in test ဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုလည်းသူထောက်ခံတယ်အခုလက်ရှိပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုလည်းသူသဘောကျတယ်အဲသူကတော့နိုင်ငံရေးမှာဝင်မှုမရှိဘူးဘလို့စရာတော့မိသားစုစုံဖို့ပေါ့နော်မိသားစုစုံပြီးရင်တော့သူကဘာသာရေးရလူမှုရေးပေါ့လူမှုရေးနည်းနည်းပါးပါးတုံးမဲ့သဘောရှိပါလေရှိရလား
လက်တလုံးမှာအစိုးရကခက်ဆစ်စိတ်လှုပ်ဆောင်နေတဲ့ဒီတိုင်းသားအပြည့်ရကိစ္စတွေနဲ့ပတ်သက်ပြီးတော့သူတခု
အဲ့ဒီဟာကသူသူ့တုံးကဖွဲ့28ဖွဲ့တဲ့တွေ့ကြတာပေါ့နော်ဖွဲ့28ဖွဲ့သူခေါ်နိုင်ခဲ့တာဒါပေမဲ့ပြီးအောင်မလုပ်ခိုင်းနဲ့အဲတော့သူစိတ်မကောင်းဘူးပြောပါတယ်အဲဒါပေမဲ့အခုလုံနေဟာတွေပေါ့နောက်လူတွေလုံနေဟာလည်းသူတရင်ကြားပါတယ်ပထမတုန်းကတော့လည်းနေကိတက်ဖို့ရေဆုပြီးတော့တိုက်မလို့လို့တရင်ကြလို့သူစိတ်မချမ်းသာတဲ့လူဖြစ်ပါလေ။ဒါပေမဲ့နောက်တော့အခုလုံနေကြတာတွေအောင်မြင်နေလို့ကြားရတဲ့သူဝန်သားပါပဲ။အောင်မြင်ပါသေးလို့လည်းဆုတောင်းပါတယ်တဲ့
။အခုသူပြန်လွတ်လာတယ်ဆိုတာဘယ်နေရာနေပြန်လွတ်လာတာလဲဆရာ
။ကျွန်တော်တို့တွေ့တာအိမ်မှာပဲ။သူအိမ်မှာပဲနေတာပဲ
။အိမ်မှာဆိုတာဟိုဘယ်အိမ်ကိုပြောချင်တာပါလဲခင်ဗျာ
။နဝဒေးလန်းဆိုတာဟိုကဘာကြီးဖျားရဲ့နောက်ဖက်ထဲမှာ။ဟိုနဝရေးရုပ်ရှင်သားလေးကလေအိမ်သားလေး။ဘိုးဒီဝတာယုံရဲ့နောက်ထဲမှာ
ဆိုတော့နေအကျေကျုပ်အဲ့ဒီမှာကြာနေတဲ့သဘောလား
ဟုတ်တယ်ဟုတ်တယ်အဲ့လိုပဲကျွန်တော်တို့နားလဲပါလေ
ဖိုးတလုံးတော့ကဗီဒီယိုကလစ်တစ်ခုထွက်ပေါ်လာပါတယ်အင်တာနက်ပေါ်မှာလေအဲ့ဒီတော့ဘိုးရုပ်ခင်ညို့ကိုတနေရာကိုခေါ်သွားတယ်ဆိုပြီးတော့လူတွေကယူဆကြတော့ပေါ့အင်းစိန်ထောင်ကိုပို့လိုက်ပြီလို့လည်းသတင်းတွေထွက်ပေါ်ခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့
အဲ့ဒါမေးတယ်အဲ့ဒါသူသူသွားပြောရေးယူခံရတဲ့ရှင်းလာတော့ကလည်းအဲ့ဒါတရားရုံးသွားတာလေတရားရုံးကိုခေါ်သွားတာအဲ့ဒါအဟောင်းကြီးတဲ့အစ်စ်မဟုတ်ပါဘူးတဲ့2004 2005လောက်ဖြစ်မှာပေါ့သူစရည်ဒေယူခံရကစား
အိမ်အစ်စ်တခုကိုလည်းဘိုးရုပ်ခင်ညွန်းနဲ့သူ့ဇနီးကိုခေါ်ရတာလေအဲ့ဒီဗီဒီယိုမှာပါတယ်အဲ့ဒါရော
အဲခဏတပြုတ်တောင်ထဲမှာခဏတပြုတ်ထားတာနဲ့တူပါတယ်ဟိုအင်းစိန်တရားရုံးနေအင်းစိန်တောင်တရားရုံးသွားတာသူနေတာတော့ဒီမှာတောက်လျှောက်နေနေတဲ့သဘောပဲသူခဏိပြောတာဆိုတာရတော့လေ
ဘိုးရုပ်ခင်ညွန်းရဲ့ကျမ်းမာရေးအခြေအနေဘယ်လိုရှိပါလဲ
ကောင်းတယ်သူမျက်စိနဲ့လည်းစစ်ထားတယ်ဟိုနောက်ပွားနည်းနည်းမကောင်းဘူးပေါ့အဲ့ဒါလည်းပြန်လှုပ်ထားတယ်အော်တလုံးလုံးကပဲဆေးစစ်တယ်ဆေးစစ်တော့ဖရိုက်ဂိုလိုက်ကြီးကောလက်စထရောရေနည်းနည်းများတယ်ဒါပဲအဲ့အတွက်ဆေးပေးလိုက်တော့ဆေးတောင်းနေတာပဲအိမ်မှာလမ်းလျှောက်လိုက်တစ်ပင်ရေလောင်းလိုက်ဖျားရှိခိုးလိုက်အဲ့လိုနဲ့ပဲနေတာပဲတဲတဲကြွကြွခတိုင်းလိုပါပဲ
ဟုတ်ကဲ့ဒီစစ်ထောက်လမ်းကြီးတွေကပြန်မလွတ်သေးတဲ့သူတွေနဲ့ပတ်သက်ပြီးတော့သူပါပြောတာရှိတယ်ခင်ဗျအ
ဲ့အရာတွေတော့သူစိတ်မကောင်းဘူးလို့ပြောပါတယ်နောက်တစ်ခုကတော့သူကပြောတာကတော့ဒါတွေကသူ့ကြောင့်မလို့သူတို့ခံသွားတာဆိုတဲ့သဘောမျိုးပြောတာပေါ့ကျတော့တစ်ဖက်ကလည်းတပည့်တွေအတွက်ကလည်းတောင်းအောင်ရှိတာပေါ့နော်တပည့်တွေနဲ့ဟိုကိုကိုလက်ရောက်ငယ်သားတွေဘယ်လိုလုပ်နေလဲဆိုတာလည်း index ဖြစ်ဖို့တော့ကောင်းပါလေဆိုတဲ့ဟာမျိုးအဲ့လိုပြောပါရဲ့
အခုဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတော်သမရနဲ့သွားနေတဲ့နိုင်ငံရေးအခင်းကျင်းပုံမှာဘာကြီးသုံးသပ်တာရှိလဲခင်ဗျ
ာ appreciate လုပ်တယ်သူကတော့စုဒီလွတ်တော်တဲ့ဝင်နေဟာတော့တော်တော်လေးထက်ထက်မြင့်မြင့်ရှိပါတယ်နိုင်ငံတကာလည်းလက်ခံတီးမှတ်ယူရသူဖြစ်တယ်ပြောတတ်ဆိုတတ်ပြောနိုင်ဆိုနိုင်လည်းဖြစ်တယ်အဲ့ဒါသူလွတ်တော်တဲ့မှာဝင်ပါတာအများကြီးကြိုးရှိပါတယ်။နောက်ဗမာပြည်လာတဲ့ area တွေနဲ့တွေ့တာလည်းသူတိုင်းပြည်ကြိုးအတွက်ပြောမှာပါ။ဒါတွေပဲပြောတာဖြစ်မှာပါဆိုပြီးအဲ့ဒါကို appreciate လုပ်ပါတယ်
။သူဘာကြောင့်ဒီလိုယာတူကအဖေရှားခံရရလဲဆိုတော့ပြောပြလားခင်ဗျာ
။အဲသူကတော့ဘယ်သူမှအပြစ်မတင်ပါဘူး။သူကတော့ surprise ကတော့တော်တော်မီးတယ်။တော်တော်အံ့ဩသွားတာပေါ့နော်။ဒါမျိုးဘယ်တော့မှကိုသူဒီလိုမျိုးဖြစ်ရမယ်လို့တွေးကိုမတွေးဘူးပေါ့။ဒါပေမဲ့သူကဘာဖြေသလဲဆိုတော့နောက်လူတွေပေါ့နော်။လူငယ်တွေကိုနေရာပေးခြင်းတို့တောင်းပေးခြင်းတို့ထင်မှားရဲ့ဆိုတဲ့သဘောမျိုးပေါ့လေ။အဲ့လိုနဲ့သူဖြေနိုင်တယ်ပေါ့နော်အဲနောက်ပြောလေဘာသာရေးပေါ့လေဒါကိုကံကံကြီးအကျိုးပေါ့လေကိုအတိတ်ဘဝကဒီလိုလုပ်ခဲ့လို့ဒီလိုခါရပဲဆိုတော့အမျိုးရဲ့ပြောပါလေသူဘယ်သူမှအပြစ်မတင်ပါဘူးအဲသူကဘာဝင်ဝင်မှမရှိဘူးဘာဝင်ဝင်မရှိတော့နောက်ဆုံးတော့ဒီဘိုလ်ချုပ်တင်ဆွေရနည်းနည်းစောင့်ရှောက်တယ်တဲ့နောက်တခါအဓိကကတော့သူကဈေးဘုံကြောင့်ဈေးရအောင်ငါအိမ်ပန်းနေတစ်ခွာလေးရောင်းပြီးတော့ဈေးဘုံကြောင့်ဈေးရတယ်ပေါ့လေအဲ့လိုပြောတယ
်ဘယ်အချိန်လောက်လွတ်ပေးလိုက်တာလဲခင်ဗျာ
ဟုတ်ကျွန်တော်သွားတဲ့အချိန်မှာရဲတွေဘာညာဘာညာတွေပြောနေကြတော့ရှိသေးတယ်ကျွန်တော်9နာရီခွဲလောက်ဝင်ခွင့်ရတယ်သူကစရင်ပေးပြီးတော့သူတွေ့ချင်တယ်လို့တွေ့မယ်သူခေါ်ချင်တယ်လို့ခေါ်မယ်ဆိုပြီးအဲ့ဒါစရင်ပေးလိုက်တယ်ပေးလိုက်တော့ကံတော့ဆိုဝင်ခွင့်ရလိုက်တယ်နောက်သူတခြားဘိုလ်ချုပ်ခေါင်းနေပေါ့တက်တော့ဝန်ကြီးဦးအောင်ဖုန်းတို့ဦးတင်လိုင်းတို့ဘိုလ်ချုပ်မျိုးညွန့်တို့ပေါ့သူတို့တွေလည်းဝင်ခွင့်ရတယ်နောက်ဦးခေရွှေလည်းပါတယ်ခုနပြောဆိုပြီးတဲ့အခါကျတော့အပြင်ပြင်မဲ့ထွက်လာပြီး channel မှာအဲ့ဒါလည်းတော့တွေ့တယ်နည်းနည်းမေးရမြန်တာဒီနည်းနည်းပြောတယ် ဖြေတယ်တပုံရိုက်ခံတယ်ကလေးတွေနဲ့
ဆရာကျေးဇူးအများကြီးတင်ပါ
ဟုတ်ပါပြီ